အခုဒီဒေါက်တာထထလင်းကိုမိသားစုလိုက်ဖမ်းဆီးပြီးတော့အခုစွဲချက်တွေထပ်ပြီးတော့တင်လိုက်တယ်ပေါ့နော်ပုံမှန်တွေထပ်ပြီးတော့အလုံးပေါင်း3ခုဖြစ်သွားတယ်ဆိုတော့အဲ့ဒီအခြေအနေကိုအရင်ဆုံးပြောပြပါအောင်ရှင်
အဓိကကတော့သူကလေသူတို့ကဒီဒေါက်တာထထလင်းတို့နဲ့နောက်ထပ်ဆရာဝန်25ယောက်ပေါ့စုစုပေါင်း25ယောက်ကိုအဲသူတို့ကဒီပုံမှန်တွေတက်ပြီးတော့ပုံမှန်ကလည်းအခုဆိုရင်3ခုဖြစ်သွားတယ်ပေါ့နော်905ကရဲ71ရဲ့ပြည်နိုင်ငံတော်သစ္စာဖောက်ဖျက်မှုရဲ့ကျွန်တော်တို့ပုံမှန်ရဲ့အကြီးကြီးတွေသူတို့တက်ပြီးတော့ပေါ့နော်ဒီဟာတွေကျွန်တော်တို့ဆွဲလာတွေ့ရပါတယ်အဲဒေါက်တာထထလင်းအပြင်နောက်ထပ်လည်းသူအထူးကုဆရာဝန်3ယောက်ကိုလည်းထပ်မံပြီးဖမ်းဆီးထားပါတယ်ဗျ။အဲဒါအပြင်နောက်ထပ်ไอ้เทศกาไอ้ဖွေလေးကဒီဆရာဝန်လေးတစ်ယောက်ရဲ့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုလည်းဒေါက်တာဇင်မင်းထွန်းကိုဖမ်းဆီးစင်မှာမတွေ့တဲ့အတွက်မိဘနှစ်ပါးကိုဖမ်းဆီးသွားပါတယ်ဗျ။
အဲ့တော့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုဖမ်းဆီးသွားတာကဘယ်တော့မှဖြစ်သွားရလဲရှင
်။အဲဘယ်တော့မှဖြစ်သွားတော့ဒီနေ့ပါဗျ။ဒီနေ့13ရက်ချွန်းမှာဖမ်းတာပါဗျ
။ဒီဆရာဝန်လေးကိုအခုစစ်ကောင်စီကအတင်းလိုက်ပြီးတော့ဖမ်းဆီးနေရတဲ့အကြောင်းရင်းကဘာပါလဲရှင
်အဓိကကတော့သူတို့ကပုံမှန်ကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီးတော့ဖြစ်မှာကိုသူတို့အရန်ကြောက်တယ်ပြီးတော့တော်တော်ဒေါက်တာဇော်ဝေစုကိုလည်းသူတို့အညှိုးထားတယ်အညှိုးထားတဲ့အတွက်ကျွန်တော်မသိတော့တယ်ပေါ့နော်ကျမ်းမာရေးဆောင်ဆောင်မှုဒါလက်လက်ကင်ပြီးတိုက်တာလည်းမဟုတ်ဘူးအဲကြောက်ရင်ဖောက်ခွဲရင်းလုပ်နေတာလည်းမဟုတ်ဘူးဒါပြည်သူကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီးတော့ဒီပြတ်သုံးသွားတဲ့စနစ်ကိုပြန်လည်ပြီးတော့ဒီဆရာဝန်ကြီးကစီဒီအလုပ်ထားပြီးမယ်ပြန်လည်ပြီးတော့ပြူထောင်တဲ့ဟာကိုသူတို့ကဖြတ်လို့ဖြစ်စီလုပ်တာပေါ့နော်ဒီသူတို့သူသိဖြစ်ရတော့ဒီဒေါက်တာဇော်ဝင်းစိုးကိုညှိထားပြီးတော့ဂျန်တဲ့ဒီဆရာဝန်ကြီးတွေကိုလည်းအဲမဆိုင်တဲ့လူတွေကိုလည်းဟိုဒီလိုအမှုကြီးတွေတက်ပြီးတော့ဖိနှိပ်တယ်ပေါ့နောက်ထပ်လူတွေဒီလိုမျိုးမထကြရဲအောင်ဂျမ်းမိုင်ဝန်ထမ်းတွေမထကြရဲအောင်ဖိနှိပ်တယ်ပေါ့အဲ့လိုမြင်ပါတယ်ဗျစီဒီအပြပြအောင်လုပ်တယ်လို့မြင်ပါတယ်ဗျ
စစောပြောသွားတယ်ဟို CDM ဝင်ထားတဲ့ဆရာဝန်တွေအထူးကူတွေပေါ့နော်အလုံးသူတို့ကပြည်သူ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကယိုယွင်းသွားတာပေါ့နော်အဲ့တော့ဒီပြည်သူ့ဆေးရုံတွေမှာယိုယွင်းနေတော့သူတို့ကတစ်ဖက်တစ်လမ်းကနေပြီးတော့သူတို့ကအခုဟိုတခြားနီးလန့်အနေနဲ့ဆောင်ရွက်နေရလားဘယ်လိုပုံစံမျိုးအနေနဲ့သူတို့ကအဲ့လို CDM ဝင်ထားတဲ့ဆရာဝန်တွေကဒီပြည်သူ့ကျန်းမာရေးစောင့်ရှောက်တဲ့လုပ်ငန်းတွေဘယ်လိုပုံစံမျိုးနဲ့ဆောင်ရွက်နေလို့လဲရှင်
ဒီမျိုး CDM ပြုလုပ်ထားပေမဲ့ CDM လောက်အကျန်အဓိကရည်ရဲ့ချက်ကဒီ Civil Disobedience Movement လို့ခေါ်တဲ့ CDM ပြုလုပ်ခြင်းရည်ရဲ့ချက်ကစစ်ကောင်စီရဲ့မတရားတပြန်အနာသိမ်းမှုမကျင့်တတ်တဲ့ဒီကျမ်းမာရေးဝန်ထမ်းတွေကစတင်ပြီးတော့ CDM လုပ်တဲ့ခြားဝန်ထမ်းတွေပါလာတယ်။ဒါပေမဲ့လည်းကျမ်းမာရေးဝန်ထမ်းဆိုတာကတခုရဲ့လူနာကိုပြစ်မထားဘူး။လူနာကိုရတဲ့နေကျမ်းမာရေးဆောင်ရှောက်မှုပေးတယ်ပေါ့နော်။အစပိုင်းမှာဆိုရင် Director စီရန်နေပြိုင်တာကားတွေအသေးအနေနဲ့လိုက်ပြီးဆောင်ရှောက်ပေးတာရှိတယ်စိတ်ကနေဖွင့်ပြီးတော့ဒါတွေကိုလည်းသူတို့ကလိုက်ပြီးတော့ခင်းနေတယ်ဖန်ဆီးတယ်ဒါတွေကိုဆိုရင်လည်းလုတ်ခဲ့ပြီးသားပါပေါ့နော်ဒါပေမဲ့လည်းသူလည်းချုပ်လှုပ်ဝက်နေရာတွေမှာစိတ်ကနေဖွင့်ပြီးပြည်သူ့ကျမ်းမာရေးဆောင်ရှောက်မှုလုပ်ငန်းတွေပေးနေတယ်စီရင်ကျမ်းမာရေးဝန်ထမ်းတွေအများကြီးရှိပါသေးတယ်ဗျဒီထဲမှာမှအခုခန့်ခန့်လိုက်ဒီသူတို့ဝန်ထုတ်ပြီးကြော်ညာတဲ့ဒီ25ယောက်ကလည်းဒေါက်တာထထလင်းကိုပါဝင်ပါတော့25ယောက်ကလည်းလူကြီးရတဲ့နည်းနဲ့ပြည်သူကိုကျန်းမာရေးဆောင်ရှောက်ပေးဖို့အတွက်ဒီစနစ်တွေစနစ်ကြဖြစ်အောင်ရည်ဆွဲပြီးတော့လုပ်နေတဲ့အချိန်မှာပဲသူတို့ကဒီလိုဖိနှိပ်သွားတာပါဗျ။အခုဖြစ်ခင်မင်းကြီးပညာတွေတယ်လီကြီးပညာတွေနဲ့ကုသမှုပေးဖို့စီစဉ်ဆောင်ရွက်နေတဲ့အချိန်မှာပဲသူတို့ကဒီလိုမျိုးဖန်ဆီးလိုက်တယ်ဝယ်ရန်ထုတ်ပြီးတော့ဖန်ဆီးကြိုက်တယ်ဖန်ဆီးနေတာပါဗျ။ဒေါက်တာတတလင်းဆိုရင်သူရဲ့မျိုးသားရောမမမဆိုင်တဲ့သူရဲ့မျိုးသားရောအဲပြီးတော့သူရဲ့ခုနှစ်နှစ်ရဲ့ကလေးရောပြီးတော့သူရဲ့တငယ်ချင်းသားမိရောဖန်ဆီးထားပါလေဗျပြီးတော့ဒီဘက်ဥမာဒီဘက်ဒေါက်တာဇင်မင်းထွန်းလို့ဆိုရင်သူမတွေ့တာနဲ့သူမိသားစုဖန်ဆီးရဆိုတာတော့ဒါတော်တော်ကြီးကိုတရားတော်လည်းလို့ပြောပါမှာပါဗျ။
အဲ့တော့အခုဆရာဝန်တွေကိုလိုက်ပြီးတော့ဖန်ဆီးနေတဲ့ကိစ္စမှာတစ်ဖက်မှာလည်း MRTV ကသတင်းကြေညာသွားချက်အရဆိုရင်ဒေါက်တာဇော်ဝေစုရဲ့ဒီညွှန်ကြားချက်အတိုင်းဒေါက်တာထထလင်းတို့ကလုပ်နေတယ်ဆိုတဲ့ gain နေတယ်အဲ့ NUG အစိုးရရဲ့ညွှန်ကြားချက်ဆိုပြီးတော့သူဒီလိုချိတ်ဆက်ပြီးတော့ MRTV ကဖော်ပြသွားတဲ့ပုံမှာရောဘယ်လိုမြင်ပါလဲရှင
်အဲဒါကတော့သူတို့ကတော့ဒီတက် CDN ဆရာဝန်တွေကိုတိတ်ခါချနေတာရင်ဒေါက်တာဇော်ဝေစုကိုတိတ်ခါထုတ်နေချင်တာရေပေါ့နော်သူရဲ့ဒေါက်တာဇော်ဝေစုမမိတဲ့အခါမှာသူရဲ့လူတွေကို ငါတို့ကဒီလိုလုပ်ပြတာဟေးဆိုပြီးတော့သူတို့ကြောက်အောင်ဖြစ်နေတယ်နောက်ထပ်ဒီလိုမျိုးတွေပြည်သူ့ကျန်းမာရေးဆောင်ရွက်မှုပေးမယ့်ဆရာဝန်တွေထပ်ပြီးမပေါ်လာအောင်သူတို့အောက်ကိုမြင်ဝင်ပေါ့မဝင်နဲ့ကိုယ့်ဘာသာပြည်သူတွေရဲ့ကျန်းမာရေးဆောင်ပေးမယ့်ဆိုလူတွေထပ်ပြီးမလုံလာလျဲအောင်ပြီးတော့လက်ရှိ CDM ဝင်နေတဲ့ဆရာဝန်တွေအလုပ်တွေလုပ်ငန်းဝန်တွေပြန်ဝင်ပို့ပေါ့တချို့နေရာတွေမှာဆိုရင်ဒါက CDM နေအကောင့်နေတဲ့နေရာတွေအများကြီးရှိနေပါသေးတယ်ပေါ့နော်ဒါတွေကိုသူတို့ကတက်တက်ပြီးတော့ဒီဟာကိုနမူစာနမူနာပြအနေနဲ့ဖြစ်နေချိန်ချောက်တယ်လို့မြင်ပါတယ်ဗျာ
စစ်ကောင်စီကဒေါက်တာစော်ဝေဆိုးကိုပေါ့နော်အလိုပုံပေါက်ခွဲဖို့ကြံစီသူအကြမ်းဖက်ဖို့ကြံစီတဲ့သူဆိုပြီးတော့ဒီဆွဆွဲပြောဆိုထားတဲ့အပေါ်မှာရောဘယ်လိုမြင်ပါလဲရှင
်အဲအဲ့ဒီဖြစ်စဉ်ကတကယ်တမ်းကတော့အဲကျွန်တော်တို့ကြားသိရတော့ဆိုရင်သူကအဲ့ဒီနေ့ကသူကဒီမင်းတပ်ကိုစစ်ပစ္စည်းတွေအဲအကူအညီပေးတဲ့ကိစ္စအစားတရားတွေပို့တဲ့ကိစ္စနဲ့ပတ်သက်ပြီးလုပ်တဲ့စီဝေးတစ်ခုမှာတလန်ပါလာပြီးတော့သူကတော့ကောက်ယူသွားပြီးတော့လူတွေအပိုင်းကိုပဲဖြတ်တင်တာပေါ့နော်အဲသူတို့ကဒီလူတွေလမ်းမှာဒီလူပို့တဲ့စီဝါတွေအခုဆိုလဲမိုက်ကောပို့တဲ့စီဖမ်းတာတွေရှိတယ်ကြားထဲမှာဖြတ်ပြီးဖမ်းတာတွေရှိတယ်အဲဒါအဲ့ဒီတော့လူမျိုးတွေဖမ်းနေတယ်ဆိုရင်ဒီလူအဲလူမျိုးတွေဒီဆရာဆောင်ပြီးဆိုတော့သူကဒီလူတွေအသေးစိတ်စီစဉ်ထားတယ်ဆိုပြီးတော့သူကတော့နောက်ပြောလိုက်တာပေါ့ဒီထဲဒီစီဝေးတွေမှာတလန်ပါရင်လည်းပါမှာပဲအဲအဲ့ဒီကနေသိချာမှတ်သွားကြဆိုပြီးတော့သူကနောက်ပြီးတော့ပြောလိုက်တာပါဗျာအဲ့တော့သူတို့ကအဲ့ဒီလူတွေအပိုင်းလေးကိုပဲဖြတ်ပြီးတော့သူတို့ကတင်တယ်သဘောပါအ
ဲ့တော့ဒီဒေါက်တာထထလင်းဒီအခုဖန်းစည်းခံလိုက်ရတဲ့အရာဆိုလို့ရှိရင်ဒီလို CDN ဝင်ထားတဲ့ဆရာဝန်တွေဒါမှမဟုတ်ရင်အဲ့လိုဒီလိုပြည်သူ့ကျန်းမာရေးဆောက်တဖက်တလန်းနေပြီးတော့လုပ်နေတဲ့ CDN ဆရာဝန်တွေအတွက်ဘယ်လိုသတိထားတဲ့မြင်လဲရှင်
အဓိကကတော့လုံခြုံရေးသတိကိုအစင်ထားကြပါလို့မှတ်ချင်ပါတယ်။ဟိုဘာပဲလို့လုံခြုံရေးသတိလေးရှိကြပါပေါ့နော်။အဲဟိုမှာခုကျွန်တော်တို့ကိုယ်နဲ့အတူပါသွားတဲ့မျိုးလေးဖုန်းလေးတက်ပလက်တွေမှာလည်းတခြားဟိုမလိုအပ်တဲ့ file တွေမထားဘဲနဲ့ဒီဖြောက်ထားဖို့ဒီ memory stick တွေ hard disk တွေတံခိုးတွေပေါ့နော်။ရှာဖွေရရနိုင်တဲ့ data ကျန်နိုင်တဲ့ချက်လက်ကျန်နိုင်တဲ့ဟာတွေပေါ့။တခြားစနစ်ကလုံခြုံရေးနဲ့ထားပြီးတော့လို့ဖို့လို့ပါမယ်ဗျဒါမျိုးဆိုရင်တော့ဒီလိုမျိုးတွေဖြစ်စံနေပေါ့နော်ဟိုပေါ်ပေါက်လာနိုင်ပါတယ်ဗျလုံလုံလေးအသိရှိကြပါလို့ပြောချင်ပါတယ်ဗျ
အခုစစ်ကောင်စီကဒီဒေါက်တာစော်ဝေဆိုးနဲ့ဒီ CDM ဆရာဝန်တွေကိုချိတ်ဆက်နေတဲ့အပိုင်းပေါ့နော်တကယ်ပဲအဲ့လိုပေါ့ဒီ CDM ဆရာဝန်တွေကဒေါက်တာစော်ဝေဆိုးနဲ့ချိတ်ဆက်ပြီးတော့လုပ်နေသလား NUG နဲ့ချိတ်ဆက်ပြီးလုပ်နေတဲ့အပိုင်းပေါ့လေဆိုတော့အဲ့ဒါကိုဆွဆွဲပြောဆိုတဲ့အပေါ်မှာရောဘယ်လိုတုံ့ပြန်ကျင်လဲရှင်
တကယ်တမ်းကတော့ချစ်ဆက်ပြီးလုပ်နေတာတော့မဟုတ်ပါဘူးဗျ CDM ဆရာဝန်တွေကသူ့ရဲ့ data တွေနဲ့ပဲလေအတိအကျမှာရတဲ့နည်းနဲ့ပြည်သူ့ကျန်းမာရေးကိုဆောင်ရှောက်မှုတွေကိုသူ့ဤသူဟန်နေနဲ့လုပ်နေကြတာလေအများကြီးရှိပါတယ်ဗျဒါကသူကခုမိသွားတဲ့အချိန်မှာဒေါက်တာထထလင်းနဲ့သူတို့လူစင်နေတဲ့အချိန်မှာအရင်ပြီးခဲ့တဲ့ CDM paper မှာဆက်လုပ်သွားတယ်ဒေါက်တာထထလင်းကိုအညိုထားခဲ့တာပေါ့အခုဒါဒေါက်တာဇော်ဝေဆုနဲ့ဆက်ဆက်လိုက်တဲ့သဘောလို့ကျွန်တော်ကမြင်ပါတယ်ဗျအမျိုးသူတို့ကမထူးဘူးဒီလိုပုံစံလေးပေါ့နော်အရှိန်မှလည်းဖြစ်စဉ်တွေအများကြီးဖြစ်ခဲ့တယ်မဆိုင်တဲ့လူတွေဖမ်းမိရဆိုရင်မဆိုင်တဲ့ဒီပစ္စည်းတွေလက်ဆက်ဆက်ပြီးတွဲပြတာမျိုးတွေအမှုစင်တာမျိုးတွေအများကြီးဖြစ်ခဲ့ပါလေဗျကျွန်တော်ကတော့အလိုမြင်ပါလေဗျအ
ဲ့တော့အခုလိုဆရာဝန်တွေကိုအတင်းကျပ်လိုက်လံဖမ်းဆီးတာတွေအခုဆိုရင်လည်းဒီစစ်ကောင်စီကကိုကဆရာဝန်ပေါင်းအယောက်စိတ်လောက်ကိုဖမ်းအောင်ရန်ထုတ်တာမျိုးတွေပေါ့နော်ဒါမျိုးတွေအခုလောက်လာတော့ဒီကျမ်းမာရေးဆောက်ရှောက်မှုလုပ်ငန်းပေါ်ဘယ်လောက်ထိထိခိုက်လဲရှင
်ဒီပြောရရင်တော့ဒီကျမ်းမာရေးဝန်ထမ်းတွေကပြီးခဲ့တဲ့နှစ်တည်းမှာလည်းသူတို့ကိုတွေ့ရကောင်းနေဆိုပြီးတော့တိုင်းပြည်လုံးကတော့တကဘာလုံးအတိမတ်တူခဲ့ကြတယ်အခုချိန်မှာကျမ်းမာရေးဝန်ထမ်းတွေကတွေ့ရကောင်းနေမှုဖြစ်နေဝယ်ရမ်းပြေးတွေဖြစ်ပြီးတော့ဒီလိုမျိုးတွေဖြစ်နေတဲ့အခါမှာဒီလိုမျိုးဒီဒီလိုင်းထဲမှာပဲကိုဗစ်ရောဂါကလည်းအင်္ဂလိပ်နိုင်ငံတွေမှာပြန်လည်ပြီးအများကြီးဖြစ်တယ်မြန်မာနိုင်ငံမှာလည်းဒီကနေ့ကတော့ဖြစ်နေမှာပဲဒါပေမဲ့ဟိုသူတို့ရဲ့ဒီစစ်ဆေးနိုင်မှုတွေမရှိတာတွေကြောင့်မို့လို့ဒါရင်ကျွန်တော်တို့ကအချိန်မှန်ကိုမသိရတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကဒီလိုမျိုးအချိန်မှာစစ်ကျမရေးဝန်ထမ်းတွေကိုပို့ပြီးဖြစ်နေတယ်ဆိုတဲ့အချိန်မှာဒီအတလန်းကဆောင်ရှောက်ခွင့်လည်းမပေးတဲ့အတွက်ဒီကိုဗစ်ဒါတကယ်လို့အဲကာယောဂတည်းပြန်ဖြစ်တယ်ဆိုရင်တော့ထိမနိုင်တိမနိုင်အရာအခြေအနေမျိုးတွေဖြစ်နိုင်ပါလေဗျ။အဲကြောင့်မလို့ဒီအဓိကကတော့ဒီနိုင်ငံရေးစီးပွားရေးလိုမျိုးရေးတို့ကျန်းမာရေးတို့ဆိုတဲ့ရေးတွေအကုန်ဆက်ဆက်နေတဲ့အတွက်တန်းမျိုးပြန်လည်ပြီးတော့ဒီအားလုံးတဲ့ခက်ခဲတွေကိုပြင်တင်ကားပေါ့နော်။တခြားခက်ခဲပြည်လဲအောင်ရင်ဆိုင်အောင်ဆိုရင်တော့ကျွန်တော်တို့ဒီပြည်သူကထောက်ခံတဲ့အဆူရတရားတော်အမြန်ဖော်ဆောင်မှုလုပ်ပြီးလို့ကျွန်တော်ယူဆပါတယ်ဗျ။